ဗင်နီဇူလာနိုင်ငံမှာဖြစ်ပွားနေတဲ့မငြိမ်သက်မှုတွေရပ်တန့်မှုအတွက်စီးရဲအရဝင်ရောက်ဆွဖဲဖို့အစီအစဉ်ပဲရှိနေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။လိုအပ်မယ်ဆိုရင်အမေရိကန်ကတော့လုပ်ရမှာပဲလို့ဝန်ကြီးပွန်ပီယိုက Fox Business Network နဲ့ပြောတဲ့မေးမြန်းခန်းမှာပြောတော်တာပါ။ဒါပေမဲ့ဗင်နီဇူလာနိုင်ငံမှာဆိုရှယ်လစ်သမ္မတနီကလပ်စ်မဒူရိုစီကသူ့ကိုယ်သူဂျာပြသမ္မတလို့ညင်ညာထားသူအမျိုးသားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုင်ဒိုစီကိုငင်းငန်းစွာအနာလွှဲပြောင်းမဲ့ကိစ္စကိုတော့ပုံမူလူလာတယ်လို့လည်းသူကထပ်ပြောထားပါတယ်။ဟွမ်ဂွိုင်ဒိုကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း50ကဗင်နီဇူလာသမ္မတအဖြစ်အသိမှတ်ပြုထားကြတာဖြစ်ပါတယ်။စစ်တပ်ဖွဲ့တွေစီလွှတ်ဖို့အမေရိကန်ရဲ့အချက်ပြမှုကိုရုရှားနိုင်ငံချက်ချင်းပဲကန့်ကွက်လိုက်ပါတယ်။အမေရိကန်ရဲ့နောက်ထပ်လှမ်းလာမဲ့ကျူးကျော်မှုတွေကြောင့်အဆိုးရွားဆုံးအကျိုးဆက်တွေရှိလာလိမ့်မယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလဗရော့ကဝန်ကြီးပွန်ပီယိုစီကိုဖုန်းဆက်ပြီးသတိပေးလိုက်ပါတယ်။လမ်းပေါ်ကံွယ်မှုတွေကြောင့်မဒူရိုကျူဝါနိုင်ငံစီထွက်ပြေးဖို့ဆင်းသင့်ပြင်းနေပြီဆိုတော့ဝန်ကြီးပွန်ပီယိုရဲ့ပြောကြားချက်ကိုလည်းဒါဟာဝါဒဖြန့်ချီရေးသက်သက်သာဖြစ်တယ်လို့ရုရှားဘက်ကပယ်ချလိုက်ပါတယ်။